အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတိုင်းမဂဇင်းကြီးကဒီနေ့အတွက်အထူးကြားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်ပါတယ်။ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်2016ခုနှစ်ကာလတစ်လျှောက်မှာတော့ထရမ့်ကလူတွေရဲ့အာရုံကိုဖမ်းဆားနိုင်ဆုံးဖြစ်တာကြောင့်လို့ဆိုပါတယ်။တိုင်းမဂဇင်းကြီးရဲ့ကြေညာချက်ထွက်လာပြီးတဲ့နောက် NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာထရမ့်ကဒါဟာကြီးမားတဲ့ဂုဏ်ပြုခံရမှုပါလို့ပြောပါတယ်။တိုင်းမဂဇင်းဟာတကယ်ရေးပါတဲ့မဂဇင်းကြီးတစ်ခုဖြစ်ပြီးတော့ဒီမဂဇင်းကြီးရဲ့မျက်နှာဖုံးစာမျက်နှာမှာဒီနှစ်အတွင်းအကြိမ်အတော်များများဖော်ပြခံရတာဟာကျွန်တော်အတွက်ကံကောင်းတာပါပဲလို့ထရမ့်ကပြောပါတယ်။ Washington DC မှာရှိနေတဲ့အစိုးရအခွင့်အထူးခံလူရန်စားတွေကိုရှင်းလင်းပြပြီးအစိုးရရဲ့လိလိရှုခံထားရတဲ့ပြည်သူတွေအတွက်အပြောင်းလဲတွေလုပ်ပေးသွားမယ်ဆိုတဲ့ကတိတွေပေးပြီးလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာထရမ့်ကအနိုင်ရလာခဲ့တာပါ။ Time Magazine ကြီးရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်နောက်ဆုံးစကားတင်ရွေးခံထားသူ၁၀ယောက်ထဲကနေမှနောက်ဆုံးထရမ့်ရွေးချယ်ခံရတာပါ။သမ္မတလောင်းရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ခဲ့တဲ့ Hillary Clinton ကတော့ Trump ရဲ့ဒုတိယနေရာလိုက်ခဲ့ပါရယ်။ပြီးခဲ့တဲ့နှစ်တုန်းကဂျာမနီဝန်ကြီးချုပ် Angela Merkel က Time Magazine ရဲ့အထူးကြားဆုံးပုဂ္ဂိုလ်အဖြစ်ရွေးကံခဲ့ရပြီး Trump ကတော့အဲ့ဒီအချိန်ကဒုတိယနေရာလိုက်ခဲ့တာပါခင်ဗျာ။